သူ့ကိုအเจ้าမဲ့ဖမ်းဆီးခဲ့တာဖြစ်ကြောင်းနဲ့မြန်မာအချင်းတောင်ကပြန်လွတ်လာတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာကပြောဆိုလိုက်ပြီးထောင်ထဲမှာတော့သူ့ကိုရိုက်နှက်တာအစာငတ်ခံရတာမျိုးတွေမရှိကြောင်းပြောပါတယ်။ဒန်နီဖန်စတာကိုပြန်လွတ်ပေးတာဟာအပြုတ်သဘောဆောင်တဲ့လုပ်ရဖြစ်ပေမဲ့လည်းဖမ်းခံထားရစေသတင်းသမားအလုံးပြန်လွတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်တယ်လို့မတရားဖမ်းဆီးခံထားရသူအလုံးပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံသားဝင်ကြီးကလည်းတောင်းဆိုလိုက်ပါတယ်။ဒီအကြောင်းမတ်တင်ကီထိုက်ကစူးစီးတင်ပြမှာပါရှင်
။မြန်မာအချင်းထောင်ထဲမှာ186ရက်ကြာထိမ့်သိမ်းခံခဲ့ရတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာဟာအခုတော့အမေရိကန်ပြည်ထောင်စုကိုပြန်လာနေပါပြီ။အသက်38နှစ်အရွယ်ဖန်စတာကိုမြန်မာစစ်ကောင်စီကတင်တဲ့ဆွဲချက်တင်တဲ့တရားရုံးကထောင်ဒဏ်17နှစ်ချမှတ်ခဲ့ပြီးနောက်ရက်ပိုင်းအကြာတနင်္လာနေ့မှာပဲထောင်ကနေလွှတ်ပေးလိုက်တာဖြစ်ပါတယ်။အကြောင်းမဲ့တက်တက်ဖန်ခံရတာဖြစ်ကြောင်းလွတ်မြောက်လာတဲ့ဒန်နီဖင်စတာကပြောပါတယ
်။ I was arrested and held in captivity for no reason.
အကြောင်းမဲ့ဖမ်းဆီးချုံနှောင်ခံခဲ့ရပါတယ်။ဒါပေမဲ့ရုပ်ပိုင်းဆိုင်ရာအရာကျွန်တော်ကြမ်းပါပါတယ်။အငတ်ခံထားရတာမျိုး၊ရိုက်နှက်ခံရတာမျိုးမရှိပါဘူး။
မြန်မာနိုင်ငံကနေထွက်ခွာလာပြီးဖြစ်တဲ့ဖင်စတာကိုအမေရိကန်တပ်အမဟောင်းဘေးရစ်ချစ်ဆန်နဲ့အတူကာတာနိုင်ငံဒိုဟာမှာခရီးတထောက်ဝင်ရောက်ချိန် AFP သတင်းအေဂျင်စီကိုပြောဆိုတာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုနိုင်ငံချင်းဆက်ဆံရေးတို့ကိုထောက်ထားပြီးဒန်နီဖင်စတာကိုပြစ်ဒဏ်လူငိမ့်သက်တာခွင့်နဲ့ပြည်နှံတန်ပေးလိုက်ကြောင်းမြန်မာစစ်တပ်ရဲ့မျှဝေဒီရုပ်တံကကြေညာပါတယ်။
ဂျပန်မြန်မာချစ်ကြည်ရဲ့အသင်းဥက္ကဋ္ဌမစ္စတာဟီရဲဝါတာနာဘေမြန်မာနိုင်ငံအမျိုးသားပြည်လဲတင်းမြေရေးဆိုင်ရာအထူးကိုယ်စားလှယ်နဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယိုဟဲအီဆာဆာကာဝါနဲ့အမေရိကန်နိုင်ငံနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းနဲ့ကမ္ဘာလုံးဆိုင်ရာစေဆက်နှိမ့်နိုင်ရေးရစ်ချက်စတန်စင်တာဥက္ကဋ္ဌမစ္စတာဘေရစ်ချက်စန်တို့ရဲ့မြင့်တာရက်ခန့်ချက်အရာ၎င်းနိုင်ငံအချင်းချင်းမေဝေမပြတ်သောဆက်ဆံရေးကိုရှေးရှုသောအဖြစ်၎င်းလူသားချင်းစာနာထောက်ထားမှုကိုအလေးထားသောအဖြစ်၎င်
း၆ထောင်ဒဏ်၁၇နှစ်ပြစ်ဒဏ်ချမှတ်ခံထားရပြီးနောက်ထပ်ဆွဲချက်တွေအတွက်တရားရုံးကျန်းမာဖို့ရှိနေချိန်မှာပဲထောင်ကလွတ်လာတဲ့ဒန်နီဖင်စတာကတော့အကျဉ်းချခံရဆဲဖြစ်တဲ့သတင်းသမားတွေလွတ်မြောက်ရေးအတွက်ဆက်လက်ကြိုးစားသွားမယ်လို့ပြောပါတယ
်။ We're going to keep the focus on them as much as possible and do
သူတို့အသက်နိုင်ဆုံးဆက်လက်အာရုံစိုက်သွားမှာဖြစ်ပြီးသူတို့ကိုယ်စားစီယုံဆောင်ရွက်သွားနိုင်ရေးအတွက်ကျွန်တော်တို့လုံနိုင်တဲ့အားလုံးဆက်လက်လှုပ်ဆောင်ပါမယ်။ကျွန်တော်တို့အစွမ်းကုန်ကြိုးစားနေဆဲဖြစ်ပြီးသူတို့လွတ်မြောက်ရေးအတွက်ဆောင်ရွက်နိုင်ဖို့လည်းမျှော်လင့်ထားပါတယ်။
မြန်မာစစ်ကောင်စီဘက်ကဖမ်းထားတဲ့သတင်းသမားဒန်နီဖင်စတာကိုပြန်လွှတ်ပေးလိုက်တဲ့အပေါ်ကြိုးဆိုကြောင်းနဲ့ဒါဟာအပြုသဘောဆောင်တဲ့လုပ်ရတစ်ခုဖြစ်တယ်လို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရတဦးဖြစ်တဲ့ဖာဟန်ဟတ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာသတင်းထောက်တဦးရဲ့မေးမြန်းချက်ကိုဖြေပါတယ
်။ Reiterate our call for the immediate release of at least 47 other journalists.
အမျိုးသမီးခုနှစ်ဦးအပါအဝင်ဖမ်းဆီးခံထားရဆဲဖြစ်တဲ့သတင်းတောက်အနည်းဆုံး48ဦးကိုချက်ချင်းပြန်လွှတ်ပေးဖို့လဲကျွန်တော်တို့အနေနဲ့တစ်ချိန်တည်းမှာပဲထပ်ပြီးတောင်းဆိုပါတယ်။အခုလောက်ရဟာအပြုသဘောဆောင်တဲ့ဆောင်ရွက်ချက်တစ်ခုဆိုတာကတော့သိကြပါတယ်။ဒါပေမဲ့လည်းဖမ်းဆီးခံထားရသူအလုံးကိုပြန်လွှတ်ပေးဖို့လိုအပ်ပါတယ်
။အမေရိကန်သတင်းသမားဒန်နီဖင်စတာကိုမှားယွင်းဖမ်းဆီးမှုလို့အမေရိကန်ကပြောဆိုထားပြီးသူလွတ်မြောက်လာတာကိုကြိုဆိုချောင်းတချိန်တည်းမှာပဲမတရားဖမ်းခံထားရသူအလုံးကိုပြန်လွှတ်ပေးဖို့လဲထပ်ပြီးတောင်းဆိုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်ရှင်